73စီဈေးမြင့်တက်လာတဲ့အတွက်စီဈေးနှုန်းကိုအစိုးရကနေ့စဉ်စောင့်ကြည့်နေပြီးဈေးပိုရောင်းချလာမယ်ဆိုရင်ဈေးနှုန်းဆက်မတက်ရအောင်ကန့်သတ်မှုတွေလုပ်မယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကပြောကြပါတယ်မြန်မာနိုင်ငံ73စီတင်သွင်းရောင်းချသူများအသင်းကတော့ကန့်ကွက်မှုတွေလုပ်မယ်ဆိုတာကိုသတိထားပြီးတုံ့ပြန်ပါတယ် VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါပ
ါ73စီဈေးတွေမြင့်တက်ပြီးပြန်မကျတဲ့အတွက်ဝေဖန်မှုတွေရှိနေကြီးမှာပဲမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြမရင်းနှံထွက်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းဦးဆောင်ညွှန်ကြားမှုဦးတန်းစင်က
ဈေးကွက်စီးပွားရေးစနစ်အရာအားလုံးကိုကျွန်တော်တို့ကချုပ်တိုင်မထားပါဘူးကျွန်တော်တို့ဖွင့်ပေးထားပါတယ်သို့တော့ကျွန်တော်တို့နေ့စဉ်တော့ကျွန်တော်တို့စောင့်ကြည့်ပါအဲ့ဒီဈေးနှုန်းပုံမှာဟလာဖြစ်ဖြစ်ဖြစ်ရတဲ့ဈေးနှုန်းများမဖြစ်ဘူးဆိုရင်တော့ခုနကျွန်တော်ပြောလို့လဲကျွန်တော်တို့ရဲ့ဟိုကကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ company အနေနဲ့ကကျွန်တော်တို့ price ကို freeze လုပ်မှာဖြစ်ပါတယ်။ခုနကကျွန်တော်ရှင်းလင်းတင်ပြလို့ပြီးခဲ့တဲ့နှစ်ကဒီဇင်ဘာမှာဒီဇင်ကျွန်တော်တို့လုပ်ခဲ့ဘူးနဲ့ပြီးခဲ့တဲ့တကြံမတိုင်ခင်လေးပေါ့နော်တကြံကာလမှာဈေးထိုးတက်မှာထိုးတဲ့အတွက်ကျွန်တော်တို့အချိန်လုပ်ခဲ့ဘူးပါတယ်။အဘ73ကြီးဈေးလုံးကြောက်အောင်တော့ကျွန်တော်လည်းမတက်နိုင်ပါဘူး။ဒီလိုပဲ mob ဈေးနှုန်းနဲ့ exchange rate ပေါ်မှာမူတည်ပြီးတော့ပြောင်းလဲနေတဲ့ဈေးနှုန်းကိုတော့ကျွန်တော်တို့မထိန်းချုပ်နိုင်ပါဘူး။သို့သောကျွန်တော်တို့လုံနိုင်တဲ့အပိုင်းကတော့တင်သွင်းလာတဲ့စက္ကန့်ဒီဖြစ်ဖြစ်ဖြစ်တိုက်တဲ့ဈေးနှုန်းအတိုင်းဖြစ်ဖို့ကိုတော့ဒါကျွန်တော်တို့အများအားစောင့်ကြည့်ပြီးတော့ကျွန်တော်တို့ကြက်မှတ်နေတယ်ဆိုတာလေးကျွန်တော်တင်ပြလိုပါတယ
်အခုလို73စီဈေးတွေတက်တာကကမ္ဘာရေနံဈေးတက်တာကြောင့်လို့ပြောဆိုမှုတွေရှိသလိုဒေါ်လာဈေးတက်တာနဲ့ကျပ်ငွေတန်ဖိုးကျဆင်းတာတွေရဲ့ရိုက်ခတ်မှုကြောင့်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ကမ္ဘာငွေကြေးဈေးကွက်ကိုလိုက်ပြီးမြမကြက်ငွေနဲ့ရွှေဈေးမှာအပြောင်းလဲတွေရှိခဲ့ပေမဲ့73စီဈေးမပြောင်းလဲပဲပြန်မကျတဲ့ပေါ်ဝေဖန်မှုတွေရှိနေတာပါ73စီဈေးတက်တဲ့အတွက်တေယူပို့ဆောင်ရေးလုပ်ငန်းတွေပေါ်ရိုက်ခတ်ခဲ့ပြီး73စီဈေးကွက်ကိုလဝယ်ကြီးအုပ်ထားတဲ့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်လာနေပါတယ်ဒီချိန်မှာပဲ73စီဈေးနဲ့ပတ်သက်လို့အစိုးရဘက်ကတုံ့ပြန်ချက်ထွက်လာတာပါမြန်မာနိုင်ငံ73စီတင်သွင်းရောင်းချသူများအသင်းရုံးဖွဲ့မှုဦးဝင်းမြင့်ကတော့ထိန်းချုပ်မယ်ဆိုရဲပြောဆိုချက်ပေါ်သတိထားပြီးတုံ့ပြန်ပါတယ
်။ထိန်းချုပ်မယ်ဆိုတာကလေဘယ်လိုပုံစံနဲ့ထိန်းချုပ်မှာလဲဆိုတာရှိသေးတယ်လေ။ဆိုရတော့ဗျာဟိုဘက်တစ်ခေတ်ကလို့ခင်ဗျားတို့ဝေဈေးနဲ့ဈေးရောင်းအောင်ဗေဒီနဲ့ဘာညာဆိုတာကြီးကအဲ့ဒါတစ်ဖက်ခေတ်ကကြံခဲ့ပြီလေ။ဒီအခုရောင်းနေတဲ့ဟာကကျွန်တော်တို့ရဲ့အကျိုးမြတ်အထီးကိုမရောက်သေးပါဘူး။ရောက်လည်းမရောက်သေးဘူးဆိုတာကိုကျွန်တော်တို့ကလက်ရှိပေါင်ရင်းရောရင်းနှံလက်ရှိဝယ်နေရတဲ့ဈေးတွေရောအကုန်လုံးခိုင်မာရှင်းပြခဲ့တဲ့ဟာကိုဘယ်သူမှလည်းမယုံကြည်ကြဘူးလေအဲ့တော့အခုကျွန်တော်တို့ရောင်းနေတဲ့ဒီဈေးတွေရောင်းနေတဲ့ဈေးနှုန်းဟာအခုကျွန်တော်တို့ကကြိုက်တဲ့အဖွဲ့အစည်းရဲ့အဖြစ်ဈေးကိုခံနိုင်တယ်လေကျွန်တော်တို့ဝယ်ထားတဲ့ဈေးကဒီလောက်ပဲဖြစ်တယ်ဒါကြောင့်ဒီလောက်ပဲရောင်းတာအဒီတဲ့ကိုကျွန်တော်တို့ထပ်ဘယ်သူမှချရောင်းရင်ဆိုင်တွေအကုန်လုံးအရင်တုတ်ပြီးတော့ဟိုရှင်းတဲ့ဘန်ဒီပါကျိုးတဲ့ကြည့်ရကုန်မယ်လို့ကျွန်တော်တို့ဒီဟာအတွင်းမှုကဟိုကလေးကကျွန်တော်ပြောထားတာရှိတယ်လေ။ဟုတ်ဒါအစ်င့်တစ်င့်ဟိုအတင်းကျွန်တော်တို့တွားလုပ်လိုက်လို့ရှိရင်ပြူလဲသွားဖို့ရှိတာပေါ့နော်။ဒါကိုပဲကျွန်တော်ပြောချင်တယ်ပေါ့
။ပြည်တွင်းမှာလောင်စာဆီဈေးကွက်ကိုပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကင်တွေတာဖြစ်ပါတယ်။ဈေးတက်နေပေမဲ့73စီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအသင်းတာဝန်ရှိသူကမကြသေးခင်ကပြောဆိုခဲ့တာကြောင့်ဝေဖန်ချက်တွေလည်းပေါ်ထွက်ခဲ့ပါတယ်။ခုလိုဈေးတက်တာဟာ73စီဈေးကွက်မှာလဲလူနည်းစုကလွမ်းမိုးချုပ်ကင်နေတာတွေကြောင့်ဆိုပြီးချုပ်ကင်တာတွေလျှော့ချဖို့လဲလုပ်ငန်းရှင်တွေဘက်ကဝေဖန်တောင်းဆိုမှုတွေရှိနေပါတယ်ခင်ဗျာ